in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်။ VOE American တန်ရဲ့2018ခုနှစ်ဒီဇင်ဘာလ23ရက်တနင်္ဂနွေနေ့ညနေခင်း VOE မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီကနေ့တနင်္ဂနွေနေ့ညနေပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်တင်ဆက်ပေးပါမယ်
။ကျွန်တော်တားညူပါ။အင်ဒိုနီးရှားနိုင်ငံစန်ဒါကမ်းမြောင်ဒေသမှာဆူနိုင်မီရေလိုင်းလှမ်းလုံးရိုက်ခတ်လို့တစ်ဆုံးသူရေတွက်ဟာခုထိဆိုရင်222ဦးထိရှိသွားပြီဖြစ်ပါတယ်။Now the Syria ကနေပြီးအမေရိကန်တပ်ဖွဲ့ပြန်ရုပ်ဖို့သမ္မတ Donald Trump ရဲ့ဆုံးဖြတ်ချက်ကိုကန့်ကွက်တဲ့အနေနဲ့ IS နေနေရေးနိုင်ငံတကာညွှန်မောင်းအဖွဲ့ဆိုင်ရာ American အထူးကိုယ်စားလှယ်ယာယီကနေပြီးနှုတ်ထွက်သွားပါတယ်။ Now ရခိုင်ပြည်နယ်မြောက်ပိုင်းမှာတော့ဒီတိုက်ပွဲဖြစ်ပြီးနောက်ပျောက်ဆုံးနေတဲ့ရဲတပ်သားရဲ့အလောင်းတွေ့ရှိခဲ့တဲ့ဆိုပြီးတော့မြန်မာအစိုးရကကြီးညာပါတယ်ဆရတဲ့ဒီနိုင်ငံတကာသတင်းတွေကိုကိုရနိုင်တဲ့သူတက်ဆက်ပေးသွားမှာပါမစဉ်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရခိုင်မြောက်ပိုင်းပဋိပက္ခတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခိုလုံနေရပြီးနေရရင်မပြောင်းနိုင်သေးတဲ့ဒုက္ခတွေ2019ခုနှစ်တွင်ရင်ဆိုင်ရမယ့်စိန်ခေါ်ချက်တွေကဘာတွေဖြစ်နိုင်ပါသလဲ
UNHCR has not been let on to the island right now to be able to do a risk assessment of the flood conditions.But many say
လူခွင့်ရင်ဖွဲ့ 45 rights ဆက်တကြွလှုပ်ရှားသူတူဖြစ်တဲ့ John Quinley ပြောသွားတာပါသတင်းပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူကျင်ငယ်ရီကိုတုံးပြီးတဘာဝဓာတ်မြင့်ဩဇာထုတ်လုပ်တဲ့အကြောင်းနဲ့တခြားစိတ်ဝင်စားပွဲသတင်းလှတွေကိုလည်းတင်ဆက်ပေးပါမယ်နောက်ပိုင်းမှာတော့မြစ်တာလက်ဆောင်တွေ့သချင်းတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညူဦးနဲ့ကိုရန်နိုင်သူကပြောပြပေးပါအောင်ရှင်
အင်ဒိုနီးရှားဒေသစံချိန်စရိနေနှောင်းပိုင်းအခြေအနေကဒီအင်ဒိုနီးရှားနိုင်ငံရဲ့စန်ဒါကမ်းမြောင်ဒေသတစ်လျှောက်မှာဆူနာမီရေလုံးလိုင်းကြီးတွေရိုက်ခတ်သွားခဲ့လို့တစ်ဆုပ်သူရေတွက်ဟာခုဆိုရင်222ဦးထိလက်တလောကောက်ယူရရှိထားပြီးတော့လူပေါင်း143ဦးနဲ့ထိခိုက်ဒဏ်ရာရသွားပါတယ်28ဦးကပျောက်ဆုံးနေဆဲရှိတယ်လို့အင်ဒိုနီးရှားကပ်ဘီအန်ဒီရဲ့စီမံခန့်ခွဲမှုဌာနပြောခွင့်ရသူကဆိုပါတယ်အထိခိုက်အသေးပျောက်စင်းလက်တလောအချိန်ထိတွက်ချက်ကောက်ယူနေဆဲဖြစ်တော်မူလို့စင်းဟာဒီထက်ကိုပိုများလာနိုင်ပွဲရှိတယ်လို့အင်ဒိုနီးရှားချက်ချင်းဤဖွဲ့ကပြောပါတယ်စန္ဒကမ်းမြောင်ဒေသမှာရှိကြတဲ့ဆူမထရာကျွန်းရဲ့တောင်ပိုင်းလွန်ပန်းဒေသ၊ဂျာဗာကျွန်းရဲ့ဆရမ်နဲ့ပန်ဒလန်ဒေသကအဲ့ဒီဒေသကြီးသုံးခုမှာအခုလိုမျိုးဆူနာမီရိုက်ခတ်ပြီးတော့ထိခိုက်သေဆုံးမှုတွေဖြစ်ခဲ့တာလို့အင်ဒိုနီးရှားနိုင်ငံကပ်ဘီအန်ဒီရဲ့စီမံခန့်ခွဲမှုဌာနပြောခွင့်ရသူကပြောပါတယ်။အင်ချီပေါင်းယာပေါင်းများစွာဟိုတယ်ကိုးလုံးသင်္ဘောအစီး350ကျော်နဲ့အတူမော်တော်ယာဉ်တွေအတော်များများလည်းပျက်စီးကုန်တယ်လို့ဆိုပါတယ်။အင်ဒိုနီးရှားဒေသစံချိန်စနေနေ့ညပိုင်း9:00အချိန်တုန်းကခရကာတိုမိတောင်ပေါက်ကွဲပြီးတဲ့နောက်အချိန်တိုအတွင်းမှာ9:00ခွဲလောက်အချိန်မှာဆူနာမီလှိုင်းရက်ခတ်ခဲ့တာဖြစ်တယ်လို့အင်ဒိုနီးရှားမိုးလေဝသရာသီဥတုနဲ့ဘူမိယူပဆိုင်ရာဌာနကကြေညာပါတယ်။အဲ့နဲ့ခရကာတိုမိတောင်ပေါက်ကွဲပြီးတဲ့နောက်ပင်လယ်ပြင်အောက်မှာရှိတဲ့မြေပြိုမှုတွေဖြစ်ပြီးတော့အဲ့ဒီကတဆင်ဆူနာမီလှိုင်းဖြစ်တယ်လို့တစ်ချိန်တည်းမှာပဲလာပြည့်နေဖြစ်တာမို့လို့ဒီအတက်နဲ့ပါပေါင်းပြီးတော့အခုလူပြင်းထန်တဲ့ဆူနာမီလှိုင်းဖြစ်ခဲ့တာလို့အင်ဒိုနီးရှားရာသီဥတုနဲ့ဘူမိယူပဆိုင်ရာလေးတိုက်ဌာနကကြေညာပါတယ်။ဒါပေမဲ့လည်းအင်ဒိုနီးရှားဘူမိပေဒါဌာနကတော့ခရတိုမီတောင်ပေါက်တာကြောင့်ဆူနာမီဖြစ်တယ်ဆိုတာကိုအတိမပြုနိုင်ဘူးလို့ဆိုပါတယ်။အဲဒီမှာပြီးခဲ့တဲ့ဂျွန်လကလေးကမီတောင်ပေါက်နေတာဖြစ်ပြီးတော့ဒီထက်ပြင်းထန်တဲ့အခြေအနေမှာတော့ဆူနာမီလှိုင်းမရှိခဲ့ဘူးလို့ဆိုပါတယ်။ဆူနာမီရေလှိုင်းအမြင့်ဟာသုံးပေဝန်းကျင်ရှိမယ်လို့ခန့်မှန်းကြပါတယ်။ဘန်တန် KI ဟာအဆိုးဆုံးဆူနာမီလှိုင်းဒဏ်ခံခဲ့ရတယ်လို့ကပ်ဘီအန်ဒီရဲ့စီမံခန့်ခွဲရေးဌာနကပြောပါတယ်။ဒီနှစ်စက်တင်ဘာလ28ရက်နေ့တုန်းကလည်းအင်ဒိုနီးရှားနိုင်ငံပါလိုငလင်ကြောင့်မလို့ဆူနာမီလှိုင်းဖြစ်ခဲ့ပြီးတော့အဲ့ဒီတုန်းကတော့လူပေါင်း2500ကျော်သေဆုံးပြီးတော့လူ9000လောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်။2004ခုနှစ်ဒီဇင်ဘာလ26ရက်နေ့တုန်းကလည်းအိန္ဒိယပင်လယ်ပြင်ကငလင်ကြောင့်မလို့ဆူနာမီလှိုင်းဖြစ်ခဲ့ပြီးတော့အင်ဒိုနီးရှားအပါအဝင်နိုင်ငံပေါင်း73နိုင်ငံမှာလူပေါင်း2000ကျော်သေဆုံးခဲ့ရပါတယ်။အင်ဒိုနီးရှားတနိုင်ငံထဲမှာလည်းအဲ့ဒီတုန်းကလူပေါင်း3000ကျော်သေဆုံးခဲ့ရတာဖြစ်ပါတယ်။
သမ္မတဒေါ်နယ်ထရမ့်တောင်းဆိုနေတဲ့နေဆက်တိုင်းတိဆောက်ရေးရန်ပုံငွေဘတ်ဂျက်ထွင်ဖော်နိုင်ရေးအတွက်လွတ်တော်နဲ့သမ္မတချပြန်လည်ဆွေးနွေးမှုတွေမပြည့်မလည်ဖြစ်ခဲ့ပြီးတဲ့နောက်အထက်လွတ်တော်အနေနဲ့ဒီဇင်ဘာ26ရက်ကျသောပိုင်းနေ့မတိုင်ခင်နောက်ထပ်တွေ့ဆုံဆွေးနွေးမှုတွေမလုပ်ကြဖို့စနေနေ့ကဆုံးဖြတ်လိုက်ပါတယ်။အစိုးရရန်နီယာလည်ပတ်မှုတွေရဆိုင်မသွားရေးအတွက်တောက်ကြနေညသကောင်းအချိန်မတိုင်ခင်မှာလွတ်တော်အနေနဲ့သဘောတူညီချက်မရနိုင်ခဲ့တာကြောင့်အခုလိုအမေရိကန်အစိုးရရန်နီယာ၄ဘုံတစ်ဘုံရဆိုင်ထားတဲ့အခြေအနေကိုရောက်လာခဲ့တာပါ။ဒါကြောင့်ပြည်တော်စုဆိုရဝန်နဲ့၈သိန်းလောက်ရဲ့အလုပ်တွေရနာထားလိုက်ရတာမှာထဝက်လောက်ဟာမရှိမဖြစ်အရေးပေါ်လှုပ်ဆင်းရမဲ့ဝန်ထမ်းတဝက်လောက်ပါနေတာကြောင့်အဲ့လူတွေဟာလာစားမယူပဲလှုပ်ဆင်းကြမှာဖြစ်ပါတယ်ဒီထဲမှာ VOE မြန်မာပိုင်းနဲ့တခြား VOE အသံလွှင့်ဌာနတွေလည်းပါဝင်ပါတယ်ထက်လွတ်တော်လူများစုကောင်းဆောင် Mitch McConnell ကတော့လွန်နေလွတ်တော်ခဏတွေ့ဆုံဖို့ရှိကြောင်းကြေညာထားပြီးဆွေးနွေးဆုံးဖြတ်ချက်ချတာတွေတော့ရှိမှာမဟုတ်ပါဘူးစနေနေ့စောပိုင်းတုန်းကတော့မက္ကဆီကိုနယ်စပ်မှာဒတိုင်းတိဆောက်ရေးအတွက်သူတောင်းထားတဲ့ဒေါ်လာ5ဘီလီယံရရှိရေး Republican လွတ်တော်အမတ်တွေနဲ့သမ္မတ Trump ကအင်မီရောမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။နယ်စပ်ဒတိုင်းကြီးတစ်ခုလုံးတိဆောက်ရေးအတွက်တော့အစုစုပေါင်း American ဒေါ်လာ20ဘီလီယံလောက်ကုန်ကြမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ။
ဆီးရီးယားကနေပြီးတော့အမေရိကန်တပ်ဖွဲ့တွေပြန်ရောက်မှုအတွက်သမ္မတဒေါ်နယ်ထရမ့်ရဲ့ရုပ်ချီးဆုံးဖြတ်ချက်ကိုကန့်ကွက်တဲ့အနေနဲ့ IS နေနီးရေးနိုင်ငံတကာညွန်ပေါင်းအဖွဲ့ဆိုင်ရာအမေရိကန်ထူးကိုယ်စားလှယ် Bragg Magog ဟာယာရုကနေပြီးတော့နှုတ်ထွက်သွားပါတယ်။ Mr. Magog ယာရုကနေပြီးတော့နှုတ်ထွက်တာဟာဒီဇင်ဘာလ31ရက်နေ့မှာစပြီးတော့အသက်ဝင်လိမ့်မယ်လို့အမေရိကန်နိုင်ငံကြီးဌာနကစနေနေ့ကထုတ်ပြန်ပါတယ်။ Mr. Magog ကဒီသူ့ရဲ့ဝန်ထမ်းတွေစီကိုသူနှုတ်ထွက်မှုနဲ့ပတ်သက်လို့အီးမေးလ်စာတစ်စောင်ပို့တာကို AP သတင်းဌာနကရရှိခဲ့ပါတယ်။စာထဲမှာတော့ဒီသမရရဲ့မကြခင်တုန်းကဆုံးဖြတ်ချက်ဟာတုံလို့ဆရာဖြစ်တယ်လို့ဒါဟာမူဝါဒရေးရာလုံးဝပြောင်းပြန်လှလိုက်တာဖြစ်တယ်လို့လည်းရေးထားပါတယ်။ဒီအတွက်ကြောင့်မလို့အမေရိကန်ရဲ့မဟာမိတ်လက်တွဲဖက်တွေကိုဝေဝါးသွားစီပြီးတော့တိုက်ပွဲတွေမှာရှိနေကြတဲ့လက်တွဲဖက်တွေအနေနဲ့ဘလို့ဆက်လို့ရမယ်အကျိုးဆက်တွေဘာဖြစ်လာမလဲမစင်စားတတ်အောင်လို့ရှုပ်ထွေးသွားစီတယ်လို့သူကရေးထားပါတယ်။သူနှုတ်ထွက်တာနဲ့ပတ်သက်လို့သမရထရမ့်က Twitter မှာရေးထားတာကတော့ Brett Magog ဟာသမရအိုဘားမားက2015ခုနှစ်မှာခန့်ခဲ့တာဖြစ်ပြီးတော့သူ့ကိုသူ့အနေနဲ့လူချင်းမသိဘူးလို့ဆိုပါတယ်။လာမယ့် February လထဲမှာသူယာရုကနေပြီးတော့နှုတ်ထွက်ရမှာဖြစ်ပေမဲ့ကြိုပြီးတော့အနားယူသွားတယ်လို့ဆိုပါတယ်။ ISU အနိုင်တိုက်လိုက်နိုင်ပြီလို့ကြေညာပြီးတော့ Syria ကနေပြီးတော့ American တပ်ဖွဲ့ဝင်2000ပြန်ရုပ်ဖို့သမရကအမိန့်ထုတ်ပြီးတဲ့နောက်ပိုင်းနိုင်ငံတော်လူမျိုးရေးဆိုင်ရာတာဝန်ရှိသူတူဖြစ်တဲ့ Kawei Wiji Jane Mathis ယာရုကနေပြီးတော့နှုတ်ထွက်သွားတယ်လို့ပဲမကြခင်မှာပဲအခုလိုအထူးကိုယ်စားလှယ် Magog ရဲ့နှုတ်ထွက်မှုလည်းဇက်တိုက်ဆိုသလိုဖြစ်လာတာပါ။
ပြည်ထောင်ငံမှာရောင်မြန်အင်ဂျီဝါဝတ်တဲ့ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့ဟာမနေ့စနေနေ့က Paris မြို့ရဲ့အထင်ကြီးရှောင်းဇလီဇေလမ်းမကြီးပေါ်မှာထိတိုက်တွေ့ခဲ့ကြပါတယ်။စနေနေ့ကဆန္ဒပြတဲ့သူအရေးအတွက်ဟာနည်းနည်းပဲရှိခဲ့ပေမဲ့ဆန္ဒပြတဲ့သူတွေဟာလမ်းနေပေါ်ကိုတက်ပြီးတော့ဆန္ဒပြခဲ့ကြတာပါ။ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမြေယူပုံးနေမိသက်ပိုက်တွေနဲ့နေနေခဲ့ပါတယ်။ဗီဒီယိုတစ်ခုမှာတော့ဆန္ဒပြတဲ့သူတစုကမော်တော်ဆိုင်ကလေးစီးလာတဲ့ရဲတပ်ဖွဲ့ဝင်တွေကိုဝိုင်းလိုက်ပြီးတော့တိုက်ခိုက်တာကိုတွေ့မြင်ရပါတယ်။ရဲရရှိတယောက်ကတော့ဆန္ဒပြတဲ့သူတွေကိုတနက်နဲ့ချိန်ရွယ်ခဲ့ပုံရပေမဲ့ပြစ်တော့မပြစ်ခဲ့ဘူးလို့ Paris ရဲတပ်ဖွဲ့က AP သတင်းဌာနကိုပြောပါတယ်။လောင်စာစီအပေါ်အခွန်တိုးောက်ခဲ့တာနဲ့ပတ်သက်ပြီးတော့ Number 18ရက်နေ့ကစလို့ပြည်ထောင်နိုင်ငံတော်ဝန်ဆန္ဒပြနေကြတာဟာအခုဆိုရင်သတင်းပတ်6ပတ်ဇက်လိုက်ရှိပါပြီ။ပြည်ထောင်နိုင်ငံတော်ဝန်စနေနေ့ကဆန္ဒပြတဲ့သူဦးရေဟာ 38,000 လောက်ရှိခဲ့ပြီးတော့ Paris မြို့မှာတော့ 2,000 လောက်ပဲရှိတယ်လို့ရဲတပ်ဖွဲ့ကခန့်မှန်းပါတယ်။လူမဆက်ကနေနေတုန်းကတော့တနိုင်ငံလုံးဆန္ဒပြတဲ့သူဟာ 28,000 ရှိခဲ့ပြီးတော့ Paris မြို့မှာတော့ 4,000 လောက်ရှိခဲ့တာဖြစ်ပါတယ်။ဆန္ဒပြတဲ့သူတွေအများအပြားမကျေနပ်တာကတော့ပြည်သူ့သမ္မတ Emmanuel Macron ရဲ့ Liberal စီးပွားရေးပြည်ပြင်ပြောင်းလဲမှုဆိုင်ရာမူဝါဒအပေါ်မှာဖြစ်ပါတယ်။အခုလိုဆန္ဒပြတာတွေကြောင့်သမ္မတ Macron ဟာပြီးခဲ့တဲ့ဒီဇင်ဘာ10ရက်နေ့ကတော့အခွန်နဲ့လစာနဲ့ပတ်သက်ပြီးတော့တောင်းဆိုချက်တွေကိုလိုက်ရောက်ခဲ့ပါတယ်။အဲ့ဒီအချိန်ကစပြီးတော့ပြည်သူ့သမ္မတ Macron ကိုလည်းလူလူကြားမှာသိပ်မတွေ့ရပဲဖြစ်နေခဲ့တာဖြစ်ပါတယ်ခင်ဗျာ။
American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် View American တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်တန်လွှင့်နေပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းဘင်္ဂလားဒေ့ရှ်နယ်စပ်မှာတစ်ဖက်နိုင်ငံဘက်ကအမည်မသိသေနတ်သမားတွေနဲ့တိုက်ပွဲဖြစ်ပြီးတဲ့နောက်ပျောက်ဆုံးနေတဲ့ရဲတပ်သားရဲ့အလောင်းကိုပြန်လည်ရှာဖွေတွေ့ရှိခဲ့တယ်လို့မြန်မာအစိုးရသတင်းစာတွေမှာဖော်ပြပါရတယ်။ဒီဇင်ဘာလ18ရက်နေ့တုန်းကနယ်စပ်မှာကင်းလှည့်နေတဲ့ရဲတပ်ဖွဲ့ကိုတစ်ဖက်နိုင်ငံဘက်ချမ်းအမည်မသိသေနတ်သမားတွေကပစ်ခတ်ခဲ့လို့တိုက်ပွဲဖြစ်ပြီးတော့အဲဒီမှာရဲတပ်သားအောင်ကျော်သက်ပျောက်ဆုံးသွားခဲ့တာဖြစ်တယ်လို့ဖော်ပြပါရတယ်။မျက်နှာလက်မောင်းနဲ့ခြေထောက်တွေမှာဒဏ်ရာရပြီးတော့သူ့ရဲ့အလောင်းကိုတွေ့ရှိခဲ့ရတယ်လို့ဆိုပါတယ်။တိုက်ပွဲအတွင်းမှာအခြားရဲတပ်သားတအူလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းကလည်းမောင်းတော်မြို့နယ်အတွင်းဒေသခံရခိုင်တန်းသား2ဦးတပ်ဖြတ်ခံခဲ့ရပြီးတဲ့နောက်နေပြည်တော်ရှင်းလင်းရေးစစ်ဆင်ရေးတွေဆောင်ရွက်ခဲ့တယ်လို့မြန်မာစစ်တပ်ကထုတ်ပြန်ပါတယ်။ VOA ကရရှိတဲ့သတင်းအရတော့မြန်မာလူမျိုးရေးတပ်ဖွဲ့ဝင်ချို့မွတ်စလင်ကြီးရောတွေအတွင်းဝင်ရောက်ရှာဖွေမှုတွေလုပ်ခဲ့တယ်လို့သိရပါတယ်။ဒီတော့လေဒေသတွင်းမှာဒေသခံမွတ်စလင်ကြီးရသားတွေရောရခိုင်တန်းသားတွေပါနှစ်ဖက်အတိုင်းဝိုင်းနှစ်ခုလုံးကအခြေအနေတွေကိုစိုးရိမ်မကင်းဖြစ်နေပါတယ်။2019ခုနှစ်အာဆာချမ်းဖက်တိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်မြန်မာစစ်တပ်ရဲ့နေမြေရှင်းလင်းရေးအတွင်းဒေသခံမွတ်စလင်တွေကိုလူခွင်ချိုးဖောက်မှုတွေလုပ်ခဲ့တဲ့ဆိုပြီးတော့နိုင်ငံတကာကနေပြီးတော့သတ်မှတ်ထားတာပါဒီအတွက်လည်းရ ेंजर ဒုက္ခသည်တိုင်းနဲ့ချီအင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ပါတယ်မြန်မာစစ်တပ်ရဲ့ဒီလေယာကြောင့်ဒါဟာရ ेंजर တွေပေါ်မျိုးတုံတပ်ဖြတ်မှုဖြစ်တယ်လို့အမေရိကန်အောက်လွှတ်တော်ကကြေညာခဲ့တယ်လို့ပဲနိုင်ငံတကာမှလည်းမြန်မာစစ်တပ်ပေါ်မှာရည်ရွယ်မှုတွေတော်များများရှိနေပါတယ်ခင်ဗျာ
ဗြိတိန်နိုင်ငံကဒုတိယအကြီးဆုံး Gateway လေဆိပ်မှာရင်တက်ဆင်300တာရဆိုင်သွားစေခဲ့တဲ့ drone ရင်လွတ်တင်မှုနဲ့ဆက်နွယ်သူအမျိုးသားတအူးနဲ့အမျိုးသမီးတအူးကိုဗြိတိန်ရဲတွေကဖမ်းဆီးလိုက်ပါတယ်ဒီဖမ်းဆီးခံရသူတွေရဲ့အသေးစိတ်ချက်လက်တွေမပေါ်ဝင်ပေမဲ့လည်း success ရဲဌာနကဒီကနေ့ထုတ်ပြန်တဲ့ညင်ညာချက်မှာတော့အဲ့ဒီ drone ရင်လွတ်တင်သူအအူးကိုတောက်ကြနေနောက်ပိုင်းကဖမ်းဆီးလိုက်တာဖြစ်တယ်ဆိုပြီးတော့ဖော်ပြပါတယ်ဒါပြင်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆက်လက်ဆောင်ကမ်းစစ်ဆေးနေကြောင်းနဲ့လေဆိပ်နီး drone ရင်နဲ့နောက်ရှက်မှုတွေကိုနီးလန်းပေါင်းစုံနဲ့တားဆီးနိုင်ဖို့ဆောင်ရွက်နေကြောင်းလည်းဆိုပါတယ် ဒုံးရည်နဲ့နောက်ဆက်မှုကြောင့်လည်းတက်ဆင်းမလုပ်နိုင်တော့ပဲလေဆိပ်ကိုပိတ်လိုက်ရတဲ့အတွက်အခုလို Christmas နဲ့နှစ်သက်ကူအလဲရက်မှာခီးသွားတွေတိမ့်နဲ့ချီပြီးလေဆိပ်မှာတောင်းတင်နေခဲ့ကြပါတယ်ဘုဒ္ဓနေကလေးကရဆိုင်ခဲ့တဲ့လင်းတက်ဆင်းတွေကိုတော့တောက်ကြနေမှာဒသိတစ်ပိုင်းပြန်ဖွင့်ပြီးတော့နောက်သိမချခင်မှာပဲဒရုန်းရင်နဲ့ထပ်မံနောက်ဆက်တဲ့အတွက်လင်းခီးစဉ်တွေထပ်မံရဆိုင်ခဲ့ရပါတယ်တောက်ကြနေညနေပိုင်းမှာတော့လေဆိပ်ကိုပြန်ဖွင့်နိုင်ခဲ့ပါတယ်လန်ဒန်မြို့တော်တောင်ဘက်က28မိုင်လောက်မှာရှိတဲ့နိုင်ငံဒုတိယအကြီးဆုံးကက်ဝစ်လေဆိပ်ပိတ်ခဲ့ရတာကြောင့်အဓိကဟီထရိုလေဆိပ်နဲ့ဥရောပတခွင်ကလေဆိပ်တွေမှာလည်းအခက်အခဲတွေဖြစ်စေခဲ့ပါတယ်ဒီနေ့ကိုလူပေါင်း43သန်းဟာကက်ဝစ်လေဆိပ်ကနေတဆင့်ခီးသွားကြတာဖြစ်ပါတယ်ခင်ဗျာ
နစ္စန်ကုမ္ပဏီရဲ့ဥက္ကဋ္ဌဟောင်းကာလစ်ဂွန်စ်ကိုတိုဂျိုတရားရုံးတစ်ခုကနေပြီးတော့တနင်္လာနေ့ကနောက်ထပ်10ရက်ထိသေးဖို့အမိန့်ချလိုက်တာကြောင့်သူဟာလာမယ့်ခရစ်စမတ်မှာရောဖန်စီထင်းသိမ်းခြင်းခံထားရပါလိမ့်မယ်။အလွဲသုံးစားမှုတွေနဲ့အရေးယူဖန်စီခံထားရတဲ့ကာလစ်ဂွန်စ်ဟာတောက်ကြနေတော့ကဂျပန်တရားရုံးရှင်းနေတွေရဲ့နောက်ထပ်ဆွေးချက်တစ်ခုနဲ့ထပ်မံရင်ဆိုင်ရပါတယ်။သူ့ရဲ့ကိုယ်ပိုင်ယင်းနှိမ့်နှံမှုဒေါ်လာ16သန်းဆုံးရှုံးရမှာနစ္စန်ကုမ္ပဏီကိုလဲသုံးစားလုပ်ပြီးတော့ကြားခံစေခဲ့တဲ့ဆိုတဲ့ဆွေးချက်သစ်ပါ2010ကနေပြီးတော့2015ခုနှစ်အတွင်းကုမ္ပဏီစီကသူရတဲ့ဝင်ငွေ90ခန့်နှုန်းကိုလိမ်ညာခဲ့တဲ့ဆိုတဲ့ဆွဲချက်နဲ့နိုဝင်ဘာလ19ရက်နေ့မှာသူပထမဆုံးဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။သူရရှိတဲ့လစာကိုနှစ်ပေါင်းများစွာအပြည့်အဝမပြောဘဲလိမ်ညာဖော်ပြတာကုမ္ပဏီပိုင်ပစ္စည်းတွေကိုကိုယ်ရေးကိုယ်တာအတွက်အသုံးပြုတာတွေကိုကုမ္ပဏီတွင်းမှာစုံစမ်းတွေ့ရှိခဲ့တယ်ဆိုပြီးတော့ Nissan ကုမ္ပဏီကဆွဆွဲထားပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုသားညွန့်ဦးနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA ရဲ့အင်တာနက်ဆက်မြန်းနာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲတိုင်းရင်းသားဆင်နိုင်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလုံခြုံရေးတပ်တွေရဲ့နေမီရှင်းလင်းလှုပ်ဆောင်ရမှာအကြမ်းဖက်နှိမ်နင်းမှုတွေပါဝင်ခဲ့တဲ့အတွက်ဆိုပြီးဘင်္ဂလားဒေ့ရှ်ဖက်သွားရောက်ခိုလုံနေတဲ့ရိုဟင်ဂျာမွတ်စလင်9သိန်းကျော်တို့အတွက်နေရက်ပြင်ရေးအစီအစဉ်တွေမရေမရာဖြစ်နေတာကြောင့်ဒုက္ခသည်စခန်းမှာဆက်ပြီးခိုလုံနေရပါတယ်လာမယ့်2019ခုနှစ်အတွင်းရိုဟင်ဂျာတွေရင်ဆိုင်ရမယ့်စိန်ခေါ်ချက်တွေနဲ့ပတ်သက်ပြီး VOA သတင်းတောက် Steve Sanford ပေးပို့ထားတဲ့သတင်းကိုနန်းလောင်ကပြောပြပေးပါမယ်ရှင်
ဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်စ်ဘဇားဒုက္ခသည်စခန်းတွေမှာမိခိုနေကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်သက်တမ်းနီးပါးတွေရဲ့အနာဂတ်တွေဟာအခုချိန်ထိရေရေရရမရှိသေးပါဘူး။ဘင်္ဂလားဒေ့ရှ်အစိုးရနဲ့မြန်မာတာဝန်ရှိသူတွေသဘောတူခဲ့တဲ့ဒုက္ခသည်တွေကိုနေရပြောင်းရေးအစည်းအဝေးကိုပြီးခဲ့တဲ့နိုဝင်ဘာလမှာစတင်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။နေရပြောင်းရေးအစည်းအဝေးမှာနိုင်ငံတကာရဲ့ကြီးကြပ်မှုမပါဝင်သလိုမတရားအနိုင်ကျင့်တာတွေဆက်ရှိနေတဲ့ဆိုတဲ့အတွက်ဒုက္ခသည်တွေကသူတို့အလုံးစုံရေးအပေါ်ဆိုရင်ပြီးနေရမပြောင်းကြတဲ့အတွက်အဲ့ဒီအစည်းအဝေးကိုရွှေ့ဆိုင်းထားပါတယ်။တခါဝေးလာတဲ့ဘာဆန်ချာကျွန်းပေါ်မှာဒုက္ခသည်တွေအတွက်စခန်းသစ်တွေထပ်ဆောင်နေတဲ့အပေါ်မှာလဲစိုးရိမ်မှုတွေရှိနေကြတယ်လို့လူခွင့်ရေးအဖွဲ့45 Rights ကတက်ကြွလှုပ်ရှားသူတို့ဖြစ်တဲ့ John Quinley ကအခုလိုပြောပါတ
ယ် UNHCR has not been let on to the island right now to be able to do a risk assessment of the flood conditions
အဲ့ဒီကျွန်းမှာရေလွှမ်းနိုင်တဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ UNHCR ကိုလေ့လာဆန်းစစ်ခွင့်မပေးသေးပါဘူးအဲ့ဒီကျွန်းပေါ်မှာရေလွှမ်းနိုင်တဲ့အခြေအနေရှိနေပြီးအနေများတယ်လို့အတော်များများကပြောကြပါတယ်ဒါကြောင့်ထောင်ပေါင်းများစွာသောရိုဟင်ဂျာဒုက္ခသည်တွေအဲ့ဒီကျွန်းပေါ်ကိုရွှေ့လိုက်ရင်ရေကြီးရေချမ်းမှုနဲ့ရင်ဆိုင်ရမယ့်သဘောဖြစ်နေပါတယ်ဒါကအနေရသိပ်များတဲ့အခြေအနေပ
ါရိုဟင်ဂျာတွေအတွက်ပညာသင်ကြားခွင့်မရတာဟာလဲရေရှည်မှာအကျိုးသက်ရောက်မှုရှိလာမယ့်ကိစ္စတွေဖြစ်တယ်လို့ John Quinney ကအခုလိုဆက်ပြောပါတယ
် There is no formalized access to education in the camps right now Rohingya that fortified
right ဒီမှာဒုက္ခသည်စခန်းတွေမှာပညာသင်ကြားခွင့်အတွက်တရားဝင်လုပ်ပေးတာမျိုးမရှိသေးပါဘူးကျွန်တော်တို့အဖွဲ့ကတွေ့ဆုံခဲ့တဲ့ရိုဟင်ဂျာတွေကတော့ဒါဟာအနာဂတ်ရိုဟင်ဂျာလူငယ်မျိုးဆက်တွေအတွက်အဓိကအချက်ဖြစ်တယ်လို့မြင်ကြပါတယ
်။မီးလောင်သွားခဲ့တဲ့ရွာမြေနေရာတွေကိုအစိုးရပိုင်းဖြစ်သတ်မှတ်လိုက်တယ်လို့မြန်မာအစိုးရတာဝန်ရှိသူတွေကပြောဆိုထားတဲ့အတွက်မြန်မာနိုင်ငံရဲ့ဘယ်နေရာဘယ်ဒေသကိုရိုဟင်ဂျာဒုက္ခသည်တွေပြန်နိုင်မလားဆိုတာကလည်းမရေမယအခြေအနေပါ။ပြီးခဲ့တဲ့တနစ်ခွဲကာလအတွင်းရိုဟင်ဂျာရွာပေါင်းနေရာကျော်မီးလောင်ပြကျသွားခဲ့တဲ့အတွက်အဲ့ဒီမြေတွေကိုသူတို့ပိုင်အဖြစ်ပြန်ရဖို့ကိစ္စကလည်းတန်တရားဖြစ်စရာရှိနေပါတယ်။အမေနီးယားနိုင်ငံအခြေဆိုင်အာရိုရာလူသားချင်းစာနာမှုဆိုင်ရာဦးဆောင်ဦးရပြုတဲ့အဖွဲ့အစည်းရဲ့2018ခုနှစ်အတွက်လူသားချင်းစာနာမှုစုကိုရရှိထားတဲ့ရိုဟင်ဂျာရှင်နေဦးကျော်လောင်ကတော့ရိုဟင်ဂျာတွေအနေနဲ့မြေကရန်တွေကိုပြသနိုင်ရင်တော့သူတို့မြေတွေပြန်တောင်းနိုင်တယ်လို့ပြောပါတယ
် They have all the documents all the records in land record office and in home minister
သူမှဆက်ဆံအားလုံးရှိပါတယ်စုရဲ့မြေစင်းဌာနမှာလည်းအဲ့ဒီထောက်ထားတဲ့အားလုံးရှိနေပါတယ်ဒီဆက်ဆံရေးတွေအားလုံးထုတ်ပြဖို့နိုင်ငံတကာတိုင်ဝမ်ကမြန်မာအစိုးရကိုတောင်းဆိုသင့်ပါတယ
်မြန်မာအစိုးရရဲ့လှုပ်ဆောင်ချက်တွေဟာလူမျိုးစုပြတ်ကွယ်သွားအောင်တမင်ရည်ရွယ်တဲ့လုပ်ရဖြစ်လိလာတုံသက်သူတွေကရှုမြင်ပါတယ်ရ ेंजर ဆိုတဲ့နာမည်ကိုလက်မခံတဲ့မြန်မာအစိုးရဖက်ကတော့အဲ့ဒီဆွဆွဲချက်တွေကိုအစဉ်တစိုက်ညှင်းဆူလာတာပါ ဦးကျော်လောင်ကအခုလိုဆက်ပြီးပြောပါတယ
် The government making us to be illiterate so that they can allege
ကျွန်တော်တို့စမ်တပ်ပြင်မိတပ်ပြည်အောင်မြန်မာစုကလှုပ်ထားတာပါ။ဒါမှသာဒီလူတွေကဘင်္ဂလားဒေ့ရှ်ဘက်ကနေတရားမဝင်ခိုးဝင်လာတဲ့သူတွေဆိုပြီးဆွဆွဲလို့ရမှာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ကဘာကြီးမှာဖြစ်ပျက်နေတာတွေကိုဒီလူတွေမသိသလိုနိုင်ငံတွေကအကြောင်းကိုလည်းဘာမှသိကြတာတော့မဟုတ်ပါဘူး
။နှစ်တနှစ်ကုန်လို့နှစ်သက်သေးဝင်ရောက်တော့မဲ့အခုလိုကာလမျိုးမှာဒုက္ခသည်စကားမှာခိုးလုံနေကြတဲ့ရွင်ကြဒုက္ခသည်အများစုကတော့လာမယ့်နှစ်ကိုငြိမ်းချမ်းတဲ့နှစ်တနှစ်ဖြစ်လာဖို့ပဲမျှော်လင့်နေကြတာဖြစ်ပါတယ်ရှင်။
နားလောင်ပါရှင်အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်နဲ့တင်ဆက်ပေးပါမယ်ဩစတြေးလျနိုင်ငံရဲ့အစ်စ်ပြထမ်းလိုက်တဲ့ဥပဒေတွေအရကွန်ပျူတာအင်တာနက်သုံးသူတွေရဲ့ဆက်သွယ်မှုတွေပေါ်သက်ဆိုင်သူတွေကပဲဖတ်လို့ရအောင်နည်းပညာနဲ့အကာအကွယ်ပေးထားတဲ့စာတွေကိုလုံခြုံရေးအာဏာပိုင်တွေအနေနဲ့ပို့ပြီးတော့တီးခွင်ရတော့မှာဖြစ်ပါတယ်ဒီဥပဒေကအကြမ်းဖက်သမားတွေနဲ့တခြားပြစ်မှုကျူးလွန်သူတွေရဲ့ဆက်သွယ်မှုတွေကိုစုံစမ်းထောက်လှမ်းသူတွေခြေရာခံသိရှိနိုင်အောင်နည်းပညာနဲ့အကာအကွယ်ပေးထားတာတွေမလုပ်အောင် AppleFacebook နဲ့ Google တို့လိုနည်းပညာကုမ္ပဏီတွေကိုတွန်းအားပေးလာမှာဖြစ်ပါတယ်။ Australia နိုင်ငံ Sydney မြို့ကနေ Film Master သတင်းပေးပို့ထားတာကိုကိုရဲနိုင်ငံပြောပြပေးမှာပါရှင်
။ Apple ရဲ့ iMessage, Facebook ရဲ့ WhatsApp နဲ့ Signal တို့လိုနည်းပညာ Software Application တွေမှာသက်ဆိုင်သူပဲဖတ်လို့ရအောင်နည်းပညာနဲ့အကာအကွယ်ပေးထားတာကြောင့်ရာဇဝမှုကျူးလွန်တဲ့သူတွေနဲ့အစွန်းရောက်တွေရဲ့လှုပ်ရှားမှုတွေကိုခြေရာခံဖို့ကြိုးပမ်းမှုတွေမှာအဟံတားတွေဖြစ်ရတယ်လို့ Australia တရားရေးအာဏာပိုင်တွေကပြောကြားလိုက်ပါတယ်။ဩစတြေးလျနိုင်ငံမှာခြားသောရင်းနှီးကပြဋ္ဌာန်းလိုက်တဲ့ဒီဥပဒေသစ်ကနည်းပညာကုမ္ပဏီတွေစက်ပစ္စည်းထုတ်လုပ်သူတွေနဲ့ဝန်ဆောင်မှုပေးတဲ့သူတွေအနေနဲ့သဆိုင်သူတွေပဲဖတ်လို့ရအောင်နည်းပညာနဲ့အကာအကွယ်ပေးထားတဲ့စာတွေကိုရဲတပ်ဖွဲ့နဲ့တခြားလုံခြုံရေးအာဏာပိုင်တွေပါဖတ်လို့ရအောင်လုပ်ပေးရတော့မှာဖြစ်ပါတယ်။ဒါမှမဟုတ်အဲ့လိုလုပ်လိုက်တာကြောင့်ရှုပ်ဝဲစာသားစနစ်ကိုအသုံးပြုတဲ့တခြားသူတွေအတွက်ပါထိခိုက်မှုရှိနိုင်မယ်ဆိုရင်ဒါဟာသူတို့စနစ်ရဲ့အားနည်းချက်အဖြစ်နဲ့သတ်မှတ်ပြီးအခုအစိုးရပြောတဲ့နည်းပညာသစ်ကိုကုမ္ပဏီတွေအနေနဲ့ထည့်သွင်းစရာမလိုပါဘူး။ဒီဥပဒေကိုကမ္ဘာပေါ်မှာဩစတြေးလျနိုင်ငံကပထမဆုံးပြဋ္ဌာန်းတာဖြစ်ပါတယ်။အကြံဖတ်သမားတွေ၊ရာဇဝတ်ဂိုင်းတွေနဲ့ကလေးသင်ငယ်တွေကိုအလိမ်မိုင်းဆိုင်ရာအရာစိတ်ဝင်စားနေတဲ့သူတွေအနေနဲ့မကောင်းတဲ့လုပ်ရက်တွေ၊ဒုစရိုက်လုပ်ငန်းတွေကိုကျူးလွန်ဖို့အတွက်စာတွေကိုရှုပ်ဝတ်သင်္ကေတတွေလုပ်ပြီးပို့နိုင်တာကြောင့်ဥပဒေသစ်တစ်ရက်အများဆုံးလိုအပ်နေတယ်လို့ဝန်ကြီးချုပ် Scott Morrison ကပြောပါတယ်။ဒါပေမဲ့အခုလိုလှုပ်လိုက်တာကစုံစမ်းထောက်လှမ်းတဲ့သူတွေကိုနည်းပညာအကာအကွယ်ပေးထားတဲ့စာတွေကိုဖတ်နိုင်စေမယ့်ဘယ်တော့မှမပေးဘူးတဲ့လုတ်ပိုင်ခွင့်အာဏာကိုအလွန်အကျွံအသုံးပြုခွင့်ပေးလိုက်တာဖြစ်တယ်လို့နည်းပညာကုမ္ပဏီတွေလူခွင့်ရေးအဖွဲ့တွေနဲ့ရှင်းနေတဲ့အပါဝင်ဝေဖန်သူတွေကတော့ယူဆနေကြပါတယ်။ဒီဥပဒေကဩစတြေးလျနိုင်ငံရဲ့နည်းပညာကိုနောက်ပြန်လည်သွားစေမှာဖြစ်တယ်လို့ Sanitas ကုမ္ပဏီရဲ့ဥက္ကဋ္ဌဖြစ်တဲ့ Francis Gavali ကပြောပါတယ်
။ We will lose some of the greatest mathematicians and scientists this country's produced.And I can tell you because I employ a lot of
ကျွန်တော်တို့နိုင်ငံကမွေးထုတ်လိုက်တဲ့အရန်တော်တဲ့သင်္ချာပညာရှင်တွေနဲ့သိပ္ပံပညာရှင်တချို့ကိုကျွန်တော်တို့ဆုံးရှုံးပွဲရှိနေပါတယ်။ကျွန်တော်ဘာကြောင့်ဒီလိုပြောနိုင်တယ်လဲဆိုတော့အဲ့လိုလူတွေအတော်များများကိုကျွန်တော်အလုတ်ခံထားတာပါ။ဒီလူတွေကတိတ်တော်ပြီးအများကလည်းလေးစားအထင်ကြီးကြပါတယ်။ဒါပေမဲ့တကယ်လို့သူတို့တွေဒီမှာဆက်နေမယ်ဆိုရင်အစိုးရကလူတိုင်းကိုစုံစမ်းထောက်လှမ်းဖို့လုပ်တဲ့ကိစ္စမှာဝင်လုံနေကြတယ်လို့ပဲမြင်ကြမှာပါ။
ဩစတြေးလျအနာပိုင်တွေအနေနဲ့သူတို့ကုမ္ပဏီကထုတ်တဲ့ပစ္စည်းတွေကိုရှော့ပေးမပေးဆိုတာကိုအာမမခံနိုင်တဲ့အတွက်သူကုမ္ပဏီအနေနဲ့လည်းလုပ်ငန်းတွေကိုပြပကုမ္ပဏီတွေကိုဆုံးရှုံးရနိုင်ပွဲရှိတယ်လို့ဂါဘာလီကပြောပါတယ်။လုံခြုံရေးကိုချင်းချောင်းနေသူလူနည်းစုကိုစုံစမ်းထောက်လှမ်းဖို့အတွက်ဥပဒေလိုက်နာဆောင်ရွက်တဲ့လူသန်းပေါင်းများစွာရဲ့လုံခြုံရေးကိုအားနည်းအောင်လုပ်တာဟာမားရဲနဲ့လုပ်ရဖြစ်တယ်လို့ထိတ်တန့်သည့်ပညာကုမ္ပဏီဖြစ်တဲ့ Apple ကုမ္ပဏီကတော့ပြောပါတယ်။ဒီဥပဒေကိုမလိုက်နာတဲ့သူတွေအနေနဲ့ပြစ်ဒဏ်ကျခံရမယ်လို့လည်းဒီဥပဒေသစ်ထဲမှာတမထားပါရခင်ဗျာ
ကိုရနိုင်ပါရှင်ဆက်လက်ပြီးတော့နားဆင်ရမယ့်သတင်းလွှာမှာတော့ဓာတ်မြေဩဇာထဲမှာနိုက်ထရိုဂျင်နဲ့ဖော့စဖရက်လိုအပင်အတွက်လိုအပ်တဲ့အာဟာရဓာတ်တွေကိုထည့်သွင်းထားတာပါဒီအာဟာရဓာတ်တွေပါတဲ့ဓာတုဓာတ်မြေဩဇာတွေထုတ်လုပ်နိုင်ဖို့စွမ်းအင်အများကြီးသုံးရတာဖြစ်ပေမဲ့သူတို့ကိုတဘာဝအလျောက်လဲလွယ်လွယ်ကူကူရနိုင်ပါတယ်မီချီဂန်တက္ကသိုလ်ကသိပ္ပံပညာရှင်တွေကတော့ရေရှည်ရယူနိုင်တဲ့ကုန်ချမ်းဖြစ်ကျင်းငယ်ရီကိုတုံးပြီးတဘာဝဓာတ်မြေဩဇာထုတ်ရကနေစိုက်ပျိုးရေးအတွက်အကျိုးရှိစေပြီးပတ်ဝန်းကျင်ရည်သူပုံမတန်ရှင်းလာစေမယ့်စီမံကိန်းတွေလှုပ်ဆောင်နေပါတယ်။ဒီအကြောင်းကို VOA က Faith Lupides စုံစမ်းမေးမြန်းထားတာကိုဒေါက်ခင်မျိုးသက်ကပြောပြပေးမှာပါရှင်
။ဗမောင်းပြည်နယ် Brattleboro မြို့ပြင်မှာလေသမားကြီး Dean Hamilton ဟာမြေဩဇာဖျန်းစစ်တက်ထားတဲ့ထွန်စက်နဲ့သူ့ရဲ့စိုက်ကွင်းတဲကျင်းငယ်ရီလိုက်ဖျန်းနေပါတယ်။အခုလိုကျင်းငယ်ကိုစိုက်ပျိုးရေးမှာတုံးလာဖို့အတွက်အချင်းအတော်ပေးခဲ့ရတယ်လို့မီရှိဂန်တက္ကသိုလ်ကသဘာဝဝန်ချင် engineer Nancy Love ကပြောပါတယ်
I've been surprised at how many people actually get
the
amount
of the question ဖြစ်နေတုံးနိုင်နေဆိုတာကိုလက်ခံခြင်းနဲ့သူတကယ်တုံးမဲ့သူဘယ်နှယောက်များရှိနေမလဲလို့ကျွန်မတွေးကြည့်မိပါတယ
် American သိပ္ပံသူတေသနဌာန NSF ရဲ့ထောက်ပံ့မှုနဲ့ကျင်ငယ်ကနေမြေဩစာထုတ်နိုင်တဲ့နီလန်သရှားနေတဲ့သူ့အဖွဲ့နဲ့အတူလက်တွဲပြီးဆောင်ရွက်နေတဲ့ Rich Earth Institute အဖွဲ့က Abraham Nohis ကတော့
There's a great quote by Buckminster Fuller
အဝင်ကြီးညဉ့်ညမ်းမှုရှိတာထက်တရားစာတရင်းမြစ်တရဲ့တန်ဖိုးကိုမသိဘဲစွန့်ပြတာကပိုဆိုးတယ်လို့ American Tea Twin ပညာရှင် Buckminster Fuller ပြောခဲ့ဘူးသလိုပါပဲ
ကျင်ငယ်ရေးထဲမှာဓာတုမြေဩစာလို့ပဲအပင်အတွက်အာဟာရတဲ့အပြည့်ပွားနေပြီးသူ့ကိုသုံးမယ်ဆိုရင်စွန့်ပြစ်ပစ္စည်းဆိုတာမကြံတော့သလိုတစ်ချိန်တည်းမှာသဘာဝမြေဩစာလည်းရနိုင်တာပါကျင်ငယ်ရေးကိုသဘာဝမြေဩစာဖြစ်နေ REI က2012ခုနှစ်ကတည်းကစသုံးနေတာပါတစ်နှစ်ကိုကျင်ငယ်ရေးလီတာ26,000ရအောင်သူ့ဖွဲ့ကိုထောက်ခံအားပေးသူတွေရှိနေတယ်လို့ Kim Nish ကပြောပါတယ်
We now have people who have some source separating toilets in their homes. We also have people who have
55 gallon barrels. အိမ်နာပါတစ်ခုစီခွဲပေးထားပါတယ်။55 gallon ဆန်ပုံးတွေနဲ့ပါစုပေးထားတဲ့အတွက်ကျမတို့ကကျင်ငယ်စုကန်ကြီးရှိတဲ့စက်ရုံကိုတည်သွားယူမှာပဲ
။ရလာတဲ့ကျင်ငယ်ရေတွေထဲမှာယောဂပိုးမပေါအောင်ပိုးတက်ပြီးရင်စိုက်ကွင်းတွေထဲမှာဖြန့်ပေးပါတယ်။သူတို့ဟာမီရှိဂန်တက္ကသိုလ်နဲ့တွဲပြီးနောက်တစ်ဆင့်သူတေသနလုပ်နေပါတယ်။
There are three things we really are trying to do with the urine in this kind of next phase. We're trying to concentrate it. We're trying to
protect it. ဒီကိုနောက်တစ်ဆင့်အနေနဲ့ကျမတို့ဆက်ပြီးတော့ဆန်းတက်နေတာက၃မျိုးပါ။အရေးကိုပြစ်သွားအောင်လုပ်ဖို့နည်းပညာကိုအသုံးချပြီးတော့အနံ့သိပ်မနှံအောင်လုပ်ဖို့ ਨੇ လူသုံးဆေးဝါးဓာတ်ရုပ်ပစ္စည်းတွေမပအောင်စူးစမ်းနေတာပါ
။လူသုံးဆေးဝါးတွေပါနေတဲ့ပြဿနာဟာတိတ်ကိုအရေးကြီးပါတယ်။ကျင်ငယ်ရေကိုအပူပေးရင်ပိုးတွေပဲသိပြီးလူခန္ဓာကိုယ်ရဲ့ကပြန်ပြီးထွက်လာတဲ့ဒီဓာတ်ရုပ်ပစ္စည်းတွေကတော့ကျန်းနေတာပါ။
We know pharmaceuticals are a problem for aquatic organisms in water.
လူသွေးဝါဓာတ်ပစ္စည်းတွေကရေတွေရေနေသရဝါတွေအတွက်အန္တရာယ်ရှိတာကျွန်တော်တို့သိပါတယ်။လူကျန်းမာရေးအတွက်ဘလောက်သက်ရောက်မှုရှိလဲဆိုတာလဲညင်ညာခုန်ကြတော့မှာ။ဘာပဲပြောပြောကိုစားတဲ့အစားအစာမှာဓာတ်မျိုးတွေပါတာကိုတော့ကြိုက်ကြမှာမဟုတ်ပါဘူး
။ဒါကြောင့်စနစ်ရာစုရဲ့ရေစိုးဆန့်စနစ်ပုံစံကိုပြောင်းပြစ်ဖို့လိုတယ်လို့ Nancy Love ကပြောပါတယ်။ရေထဲမှာအာဟာရဓာတ်တွေတိတ်ပြီးများနေရင်ရေမော် LG တွေများလာမယ်အန္တရာယ်ရှိပြီးရေရဲ့အရေးအသွေးကလည်းညံ့သွားနိုင်တာကြောင့်ပါ
Our water emissions are going into very sensitive water bodies that are
ဟာရတဲ့အများကြီးပါနေတဲ့အရေးတွေကိုရေထူးထဲဆွန့်ပစ်နေရတဲ့ဒီစနစ်ကိုပြောင်းပြစ်ဖို့လိုပါတယ်ဒီဓာတ်တွေကိုဖမ်းဆုပ်ပြီးတော့အကျိုးရှိတဲ့နေရာတွေမှာသုံးနိုင်ဖို့ကျွန်တော်တို့စူးစမ်းနေတာပ
ါတို့ရဲ့စူးစမ်းမှုဟာစိုက်ပျိုးရေးခန္ဓာကိုပုံမဆိုးပြေလာစေနိုင်မှာဖြစ်တယ်လို့ရေထူးအတွက်လည်းပိုးပြီးတန့်စင်လာနိုင်တာဖြစ်ပါတယ်
တော်ခင်မျိုးသက်ပြောပြပေးကြတာပါရှင် VOE မြန်မာပိုင်းရဲ့တနင်္ဂနွေညနေပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။စောင်းနှင်းတွေဝေတဲ့ဒီနှစ်သစ်ကူးရာသီရောက်တိုင်းဒီရာသီကိုခန်းစားရေးဖွဲ့ထားတဲ့သတင်းတွေ Christmas Day သတင်းတွေနဲ့ဖြောပြပေးနေပါတယ်။ဒါကြောင့်ဒီကနေ့တော့ Carrie Underwood တည်ဆူထားတဲ့ Hark the Herald Angels Sing လို့အမည်ရတဲ့သတင်းနဲ့ဖြောပြပေးခြင်းပါတယ်။နားဆင်ကြပါရှင်။
Peace on earth and mercy mild. God.
Underwood ဒီဆိုထားတဲ့ Hark the Herald Angels Sing ဆိုတဲ့တဲ့ချင်းနဲ့ပြောပြပေးခဲ့တာပါရှင်။ဒီကနေ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။နောက်ထပ်2နာရီကြာမှထုတ်လွှင့်မယ့်တင်းငွေညပိုင်းစီစဉ်တွေမှာတော့မြမရေးဆွေးနွေးကံမြမပြည်မှပေးစာများကဏ္ဍဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ခြင်းနဲ့ထူးခြားစံပြသတင်းများစီစဉ်တွေကိုစောင့်မျှော်နားဆင်နိုင်ကြပါရဲ့ရှင်။အခုအစီအစဉ်တွေအဆုံးမသက်ခင်မှာသတင်းချင်းချုပ်ကိုကိုသားညူဦးကပြောပြပေးပါအောင်ရှင
်။ဒေသစံချိန်စရိနေနှောင်းပိုင်းခြေနုကအင်ဒိုနီးရှားနိုင်ငံစန္ဒာကမ်းမြောင်ဒေသတစ်လျှောက်ဆူနာမီရေလှိုင်းလုံးကြီးတွေရိုက်ခတ်သွားခဲ့လို့သေဆုံးသူအရေအတွက်222ဦးထိလက်တလောကယူရရှိထားပြီးတော့လူပေါင်း143ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။28ဦးပျောက်ဆုံးနေဆဲရှိတယ်လို့အင်ဒိုနီးရှားကပီအန်ဒီရဲ့စီမံခန့်ခွဲမှုဌာနပြောကြားရသူကဆိုပါတယ်။အထူးကအသေးပြောက်စီးရင်လက်တလောအချိန်ထိတွက်ချက်ကောက်ယူနေဆဲဖြစ်တာမလို့စင်ဟာဒီထက်ပိုများလာနိုင်ပွဲရှိတယ်လို့အင်ဒိုနီးရှားချက်ချင်းဒီဖွဲ့ကပြောပါရယ်စန္ဒာကမ်းမြောင်ဒေသမှာရှိကြတဲ့ဆူမာထရာကျွန်းရဲ့တောင်ပိုင်းလွန်ပန်ဒေသဂျာဗာကျွန်းရဲ့ဆရမ်နဲ့ပက်ဒလန်ဒေသကအဲ့ဒီဒေသကြီး၃ခုမှာအခုလိုဆူနာမီလှိုင်းရိုက်ခတ်ပြီးတော့ထိခိုက်သေဆုံးမှုတွေဖြစ်ခဲ့တာလို့အင်ဒိုနီးရှားနိုင်ငံကပီအန်ဒီရဲ့စီမံခန့်ခွဲမှုဌာနကပြောပါရယ်အင်ဂျီရာပေါင်းများစွာဟိုတယ်ကိုလုံးတင်မောအစီ350ကျော်နဲ့တူမော်တော်ယာဉ်တွေအတော်များများလဲပျက်စီးကုန်တယ်လို့ဆိုပါရယ်အင်ဒိုနီးရှားဒေသစံချိန်စနေနေ့ညပိုင်း9နာရီအချိန်မှာခရကတောမီတောင်ပေါက်ကွဲပြီးတဲ့နောက်ချင်းတူတွင်း9နိုင်ခွဲအချိန်လောက်မှာဆူနာမီလှိုင်းရက်ခတ်ခဲ့တာလို့အင်ဒိုနီးရှားမူလီဝဒရာသီဥတုနဲ့ဘူမိယူပဆိုင်ရာဌာနကနေပြီးတော့ကြညာခဲ့ပါတယ်။ဆီးရီးယားနိုင်ငံကနေပြီးတော့အမေရိကန်တပ်ဖွဲ့တွေပြန်ရုပ်ဖို့သမ္မတဒေါ်နယ်ထရန့်ပြည်ရုပ်ချီဆုံးဖြတ်ချက်ကိုကန့်ကွက်တဲ့အနေနဲ့ IS နေနေနိုင်ငံကညွန်မောင်းအဖွဲ့ဆိုင်ရာအမေရိကန်ထုကုစလေဘရက်မက်ဂိုဟာရာထူးကနေပြီးတော့နှုတ်ထွက်သွားပါတယ်။မစ္စတာမက်ဂိုရာထူးကနေပြီးတော့နှုတ်ထွက်တာဟာဒဇမလ31ရက်နေ့မှာစပြီးတော့အသက်ဝင်လိမ့်မယ်လို့အမေရိကန်နိုင်ငံရေးဌာနကလည်းစနေနေ့ကထုတ်ပြန်ခဲ့ပါတယ်။ဒီကမ္ဘာ့နယ်မြောက်ပိုင်းဘင်္ဂလားဒေ့ရှ်နယ်စပ်မှာတဖက်နိုင်ငံဘက်ကအမည်မသိတပ်သမားတွေရဲ့နဲ့တိုက်ပွဲဖြစ်ပြီးတဲ့နောက်ပျောက်ဆုံးခဲ့တဲ့ရဲတပ်သားရဲ့အလောင်းကိုပြန်လည်တွေ့ရှိခဲ့ပြီလို့မြန်မာစုရသင်းစာတွေမှာဖော်ပြပါရတယ်။ဒဇမလ18ရက်နေ့တုန်းကနယ်စပ်မှာကင်းလှည့်နေတဲ့ရဲတပ်ဖွဲ့ကိုတဖက်နိုင်ငံဘက်ချက်အမည်မသိတပ်သမားတွေကပစ်ခတ်ခဲ့လို့အဲ့ဒီမှာရဲတပ်သားအောင်ကျော်တက်ပျောက်ဆုံးခဲ့တာဖြစ်တယ်လို့ဆိုပါရခင်ဗျာ။
သတင်းချင်းချုပ်ကိုကိုသားညုံပြောပြခဲ့တာပါဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကမတ်ဆူမွန်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့အနက်ရှွမ်ဂယ်လီဖြစ်ပါတယ်အခုကျမတို့ထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်း Asia Set 7 ဂျူဒူကနေထုတ်လွှင့်ပေးမယ် VOA TV အစီအစဉ်တွေကိုကြည့်ရှုနားဆင်နိုင်ပါတယ် VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်ရှင်နောက်ထပ်2နာရီကြာည9နာရီအစီအစဉ်တွေမှာကျမတို့တစ်ခါပြန်ဆောင်ကြအောင်ပါရှင်ကျမများသိစေအောင်ပါ
This program has come to you from the Voice of America, Washington. Thank you.